to the Voice of America in Burmese.
Mingla nya jam ma tota shin mya shin 2019 khu nin January la 20 ye VOA American tan ye tining nin nya bae a season ni go Washington DC myo ro ga ni dai ai thoun lin pi ni ba bi shin ဒီနေ့ညပိုင်းစီစဉ်တွေကိုကျမများတစ်စင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်သားညူပါ။အမေရိကန်ပြည်သူ့မှာဆွေရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကိုစုံသက်နိုင်ရေးကြိုးပမ်းမှုအနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့တင်းကျပ်တဲ့လူဝတ်မှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တွေနဲ့ညှိနှိုင်းဖို့အစိုးရချက်တည်းရဲ့စင်နစ်ကကမ်းလှမ်းပါပဲ။အာဖဂန်နိုင်ငံမှာတော့လာမယ့်သမ္မတယူကောက်ပွဲအတွက်အစိုးရလုပ်ငန်းစဉ်တွေလုပ်နေရမှာဒီနေ့တနင်္ဂနွေနေ့အဆုံးသတ်သွားပြီဖြစ်ပါတယ်။ကွန်ဂိုနိုင်ငံမှာတော့တနင်္ဂနွေအစောပိုင်းဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့အဆုံးဖြတ်ကြောင့်ရွေးကောက်ပွဲဆိုင်ရာအကြံတည်းကြီးအတော်လေးကိုနည်းရရှိဆိုင်အခြေအနေထိဖြစ်လာပါတယ်။ Sorry ထိတဲရောက်နိုင်ငံတကာသတင်းတွေကိုကိုလိုက်နဲ့တူချင်းကြောင်းပေးသွားလို့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။သောရရှင်နေနာဆင်ရမယ့်တနင်္ဂနွေညရဲ့သတင်းစာမှာတော့ဒေါ်ဆန်းစုကြည်ရဲ့ချင်းပြည်နယ်ခင်းစဉ်တွင်မှချင်းပြည်သူတွေနဲ့တွေ့ဆုံချိန်မှာဒေသခံတွေကသူတို့အခက်အခဲတွေကိုအသီးသီးရင်ဖွင့်ခဲ့ကြတဲ့အပေါ်မှာ
ချင်းပြည်နယ်ကိုပြည်သူတွေကအမေရိကန်ရဲ့အဆိုအရဟိုဒီကနေ့ကအားလုံးပြည်သူရဲ့အခါကြောင့်ဒီချင်းပြည်နယ်ရဲ့ဒေသတွေနဲ့ဒီနိုင်ငံဟာပါဒေသအတွက်လုပ်ပေးပါမယ်ဆိုတာဖြစ်ပါတယ်
ကောင်စန်းစုကြည်ဘက်ကလည်းလိုအပ်ချက်တွေကိုအစိုးရအနေနဲ့အတက်နိုင်ဆုံးဖြည့်ဆည်းပေးဖို့စီစဉ်ပါမယ်လို့ပြောဆိုခဲ့ပါတယ်။အတည်ဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးကံ၊ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့တက်ချက်၊မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
အမေရိကန်ပြည်အောင်စုမှာဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကိုဆုံးသတ်နိုင်ရေးကြိုးပမ်းမှုအနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့တင်းကျပ်တဲ့လူဝတ်မှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တီနဲ့ညှိနှိုင်းဖို့အတွက်အစိုးရချက်တည်းကစင်းနစ်ကကန့်လှန့်လိုက်ပါတယ်။ဒါပေမဲ့လို့လည်းသူ့မိကုံးမပြောခင်ကတည်းကတိုက်ခန့်ဒီမိုကရက်ပါတီဘက်ကဒီကန့်လှန့်ချက်ကိုပယ်ချပြီးသားပါ။ရပ်ထားတဲ့ဆိုးရလုပ်ငန်းတွေကိုအရင်ပြန်ဖွင့်ပေးပြီးတော့မှညှိနှိုင်းမှုတွေဆက်လုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ထားပါတယ်။အခုသူ့ရဲ့ကန့်လှန့်ချက်ကိုတိုက်ခန့်ဘက်ကလူလူလလထောက်ခံကြလိမ့်မယ်မျှော်လင့်တဲ့အကြောင်းသမ္မတထရမ့်ကစင်းနစ်တုံးကအဲဒီကန့်လှန့်ချက်မိကုံးမှာပြောခဲ့ပါတယ်။ဒါပေမဲ့လို့သူ့ရဲ့ခေါ် radical left ဒီလဝက်ဆွံ့ရောက်တွေရဲ့အယူဆကဒီနေဆက်ကိစ္စမှာလွှမ်းမိုးတာကိုသူအဖြစ်ခံမှာမဟုတ်ဘူးလို့တော့သတိပေးခဲ့ပါတယ်။စနေနေ့လေပိုင်းတုန်းကအင်ပီရိုကနေပြီးတော့တရိတ်ထုတ်လွှင့်တဲ့မေကွန်းထဲမှာလူမှုကြီးကြပ်ရေးကိစ္စတွေထိချုပ်ဖို့အတွက် Farrell Winter နောက်ထပ်2950ထပ်ထားပြီးတော့290ကီလိုမီတာအရှည်ရှိတဲ့မက္ကဆီကိုနယ်စပ်မှာတပ်မိတိုင်းခတ်ရေးအတွက်ဒေါ်လာ 5.8 ဘီလီယံအစုပြုပါတယ်။အပြန်လှန်အားဖြစ်တော့လူမှုကြီးကြပ်ရေးနဲ့ပတ်သက်လို့သူမူလတုန်းကဖြတ်သိမ်းမှုရထားတဲ့အစီအစဉ်နှစ်ခုကိုတော့အပေးယူလို့ညှိနှိုင်းမယ်ဆိုပြီးတော့ကန့်လန့်ထားပါတယ်။ဒါကာလို့ခေါ်တဲ့အမေရိကန်ပြည်တော်စုတဲကလေးဘွားမှာရောက်ရှိလာသူတွေကိုကာကွယ်ပေးအစီအမံနဲ့ TBS လို့ခေါ်တဲ့လက်တင်အမေရိကနဲ့အာဖရိကနိုင်ငံချို့ကရှေ့ပြောင်းသူတွေကိုပေးထားတဲ့ယာယီအကာအကွယ်ပေးအစီအစဉ်မျိုးဖြစ်ပါတယ်။ပတ်တီကြီးနှစ်ရက်ကကိုယ်စားလှယ်ပြင်ဆင်ရေးဆွဲထားတဲ့ Bridge Act အရာဒီမတ်လို့ခေါ်တဲ့ဒီအမေရိကန်ကိုကလေးဘွားမှာတရားမဝင်ရောက်ရှိလာကြသူ9,400ကိုအလုလုခွင့်ဆက်ပေးထားပြီးတော့အလုလုခွင့်သူတို့ရုပ်သိမ်းခံရလို့ရှင်လဲထန်ဒီပြန်ပို့မဲ့ရည်ကနေပြီးတော့3နှစ်ဆိုင်းငံ့ပေးထားမှာဖြစ်ပါတယ်။သမ္မတထရမ့်မပါဝင် conservative အယူဆရှိသူတွေဟာဒီအစီအစဉ်တွေကိုရပ်ပစ်ဖို့မူလကသဘောထားရှိထားတာပါ။ဒါပေမဲ့လို့ခုလိုကလန့်ကျက်မေကိုမပြောခင်လေးမှာပဲအောက်လွတ်တော်ဥက္ကဋ္ဌနက်စီပလိုစီကဒီကလန့်ကျက်တွေဟာမူလကလေးကသူတို့ကန့်ကွက်ထားတဲ့ကလန့်ကျက်တွေဖြစ်တာမို့လို့လက်မခံနိုင်တဲ့အကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစိတ်စေတနာကောင်းနဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ဆွဆဲပါတယ်။ကယ်လီဖိုးနီးယားအောက်လွတ်တော်အမတ်တူဖြစ်တဲ့ Tech Lewis ကတော့အစိုးရလုပ်ငန်းတွေရပ်ထားတာကိုနီးနာတစ်ခုအနေနဲ့သုံးပြီးတော့ညှိနှိုင်းတာမျိုးကိုသူတို့အနေနဲ့လက်မခံနိုင်တဲ့အကြောင်းအရင်ဆုံးတော့အစိုးရလုပ်ငန်းတွေအားလုံးကိုပြန်ဖွင့်ပေးရမယ်ဆိုပြီးတော့တောက်ဆိုလိုက်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်မက္ကဆီကိုနယ်စပ်တိုင်းဆောက်လုပ်ဖို့ဒေါ်လာ 9.8 ဘီလီယံရဖို့အတွက်ကိုအပေးယူလုပ်တဲ့အနေနဲ့ဒါကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုကလေးဘွားကလေးကရောက်ရှိလာခဲ့ကြတဲ့သူတွေကိုအကာအကွယ်ပေးဖို့အတွက်$3,200ပေးသွားမယ်ဆိုပြီးတော့ကန့်လန့်လိုက်တယ်ဆိုပြီးအမေရိကန်သတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။သမ္မတထရမ့်မှာမနေ့စနေနေ့ညညနေပိုင်းကတိုင်းပြည်ကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ Dream Act လို့အတူောက်ခေါ်တဲ့ပြည်ပကနေတရားဝင်စာရွက်စာတမ်းမရှိဘဲမိဘတွေနဲ့ရောက်လာကြတဲ့ကလင်းငယ်တွေဖွံ့ဖြိုးတိုးတက်ရေးပညာရေးနဲ့ဆိုင်တဲ့အုပ်တွေကိုကွန်ရက်လွတ်တော်ကဒီမှာများစွာအတိမပြုဖြစ်ခဲ့ပြီးတဲ့နောက်ဒီ Dream Act ကို2012ဇွန်လမှာသမ္မတအိုဘားမားကအုပ်ချုပ်ရေးမိန့်နဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒါကအစီအစဉ်နဲ့ Dream Act အောက်မှာရှိနေတဲ့လူငယ်တွေကိုတော့ Dreamers လို့ခေါ်ကြတာဖြစ်ပါတယ်။မူလကတော့ဒီအစီအစဉ်ရ American ပြည်ထောင်စုတဲကိုအသက်16နှစ်မပြည့်ခင်ဒါမှမဟုတ်2009ကျွန်လာမတိုင်ခင်ကတရားဝင်စာရွက်စာတမ်းမရှိဘဲဝင်ရောက်လာတဲ့ရွှေပြောင်းအခြေချနေထိုင်သူတွေဟာသူတို့နိုင်ငံကိုပြန်ဖို့မခံရဘဲနှစ်နှစ်တစ်ကြိမ်တက်တန်းတိုးနိုင်တဲ့အလုပ်လုပ်ကင်ခွင့်ကိုလည်းခွင့်ပြုထားတာဖြစ်ပါတယ်။အမ မဂန်နိုင်ငံမှာ2009ခုနှစ်ကစပြီးတော့တောက်လျှောက်နေနေတဲ့သူတွေကိုပဲဒီအဆီဇန်မှာအကျုံးဝင်တာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာလာမယ့်သမရရွေးကောက်ပွဲအတွက်အစိုးပြုတဲ့လုပ်ငန်းစဉ်တွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာအဆုံးသတ်သွားပြီဖြစ်ပါတယ်။သမရအာရှရက်ဂန်နီနဲ့သူ့ရဲ့မဟာမိတ်ညွန်မောင်းအဖွဲ့တွေကအဗ်ဒူလာတို့ဟာသမရကိုယ်စားလှယ်ဆင်းလောင်းယူတဲ့မှာပါဝင်နေကြပါတယ်။2014ရွေးကောက်ပွဲမှာအငြင်းပွားမှုတွေရှိခဲ့ပြီးတဲ့နောက်အမေရိကန်ပြည်သူ့ကကြားဝင်ညှိနှိုင်းပေးခဲ့မှုနဲ့ဂရနီကသမရနော်အဗ်ဒူလာကတော့အုပ်ချုပ်ရေးအဖွဲ့ရဲ့အကြီးအကဲဝန်ကြီးချုပ်သဘောမျိုးတာဝန်တွေယူခဲ့ကြတာပါ။ယူကော့ပွဲကုစလေလောင်းတွေလက်ခံရေးအချိန်မပြည့်ခင်နိုင်ပိုင်းလေးမှာပဲသူတို့နှစ်ဦးစလုံးကကုစလေလောင်းဖြစ်နေသူရဲ့အဆူပြူလာတွေကိုလွတ်လပ်တဲ့ယူကော့ပွဲထံကိုတင်သွင်းခဲ့ကြတာပါ။အခုလိုယူကော့ပွဲလုပ်ငန်းတွေမစခင်ဒီမနေ့မနေ့အစောပိုင်းမှာတော့အာဖဂန်ရှေ့ပိုင်းကျန်ကလုကာခိုင်နဲ့မှာဆူရချင်တဲ့တစ်ခုကိုအသေးကံကားပုံးခွဲတက်ခိုက်တာကြောင့်လူကြီးဝန်ထမ်းရှစ်ဦးထက်မနေ့သေဆုံးခဲ့ပါလေ။အာဖဂန်မှာတာလီဘန်တပုံထကြွမှုတွေတဖန်ပြန်ပြီးတော့နိုးလာတဲ့သဘောရှိတာကြောင့်လုံခြုံရေးအရေးဆွေးနွေးစရာခြေနေတွေမှာလည်းပိုပြီးတော့ရှိလာပါတယ်။သမရရွေးကောက်ပွဲလှုပ်ဖို့ကတော့ဇူလိုင်လ20ရက်နေ့မှာတတ်မှတ်ရထားပါတယ်။အာဖဂန်မှာကျင်းပခဲ့တဲ့အရင်ရွေးကောက်ပွဲတွေမှာဖြစ်ခဲ့တဲ့အမှားယွင်းတွေမျိုးထပ်မဖြစ်ဖို့ပြုပြင်ပြောင်းလဲမှုတွေလှုပ်ဖို့ကလည်းအားနည်းနေတာကြောင့်မလို့ရွေးကောက်ပွဲကိုအတော်လေးစောင့်ကြရမယ့်အနေထားမှာတော့ရှိပါတယ်။ဒါမှမဟုတ်ရွေးကောက်ပွဲရက်ကိုမူလတော်ကဧပြီ20ရက်နေ့အစဇူလိုင်လအထိရက်ရွှေ့ထားတာမို့လို့ပို့ပြီးတော့စီစဉ်ချိန်လဲရတယ်ပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေဘက်ကတော့မျှော်လင့်ထားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အောက်တိုဘာလလွှတ်တော်ရွေးကောက်ပွဲတွေအတွင်းမဲမတမာမှုတွေရှိခဲ့တဲ့စီမံခန့်ခွဲမှုအားနည်းချက်တွေရှိတယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ဟာတော်လေးကိုဝေဖန်ခြင်းခံခဲ့ရပါတယ
်မက္ဆီကိုနိုင်ငံလယ်ပိုင်းမှာတောက်ချာနေကရေနံပိုင်တိုင်းပေါက်ခွဲမှုကြောင့်83ယောက်ထပ်မံတည်ဆုံးခဲ့တယ်လို့ဟေရောကိုပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မှာပြောကြားလိုက်ပါတယ်ဒါပြင်နိုင်ငံရတဲ့သူအရေးတွက်ဟာလည်း84ယောက်ထပ်မံတည်ရှိတယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖာယက်ကယူရိုမက္ကဆီကိုစစ်တီမှာစနေနေ့ကလုပ်ခဲ့တဲ့သတင်းလာရှင်းပွဲအတွင်းပြောပါရယ်ဟဲဒေါဂိုပြည်နယ်ကရေနံပိုင်လိုင်းကနေရေနံတွေကိုတရားမဝင်ခိုးယူနေတဲ့သူတွေကြောင့်ပိုင်လိုင်းယူစိတ်နာနဲ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်တယ်ဆိုပြီးတော့အာနာပိုင်နေကပြောပါရယ်ဗီဒီယိုတစ်ခုမှာတော့ပေါက်ကွဲမှုဖြစ်ပွားခြင်းရေနံစီတွေလေတဲ့ကိုပန်းထွက်သွားပြီးတော့ဒီအဲ့ဒါကိုလူတွေကရေပုံးတွေအမိုက်ပုံးတွေစရိုင်းနဲ့လိုက်ပြီးတော့ခံနေကြတာတွေ့ရပါရယ်ဟဲဒေါဂိုပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ကတော့အဲ့ဒီမှာနေထိုင်ကြတဲ့သူတွေအနေနဲ့ရင်းနှီးခိုးယူမှုမှာမပါဝင်ကြဖို့ကိုတိုက်တွန်းလိုက်ပြီးတော့ဒီလိုခိုးယူတာတွေဟာတရားမဝင်ဖြစ်တဲ့အပြင်ကိုယ့်ရဲ့အသက်ကိုရောမိသားစုအတွက်ပါအန္တရာယ်ဖြစ်စေတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။မက္ကဆီကိုသမရအွန်ဒရေးစ်ပန်ယောလိုပက်စ်အိုဘရာဒေါကလည်းအစိုးရအနေနဲ့ပောက်ကွဲမှုဖြစ်တဲ့နေရာကလူတွေကိုအကူအညီပေးသွားမယ်ဆိုပြီးတော့ပြောထားပါတယ်။လောင်စာဆီခိုးယူမှုတွေကြောင့်မက္ကဆီကိုဆိုးရဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ3ဘီလီယံလောက်ဆုံးရှုံးရတယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ။
ပြည်ဝင်အမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယီအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ကိုကိုနိုင်ငံမှာတော့အခုတနင်္ဂနွေနေ့အစောပိုင်းဖွဲ့စည်းပုံဆိုင်ရာတရားရုံးရဲ့အဆုံးဖြတ်ကြောင့်ရွေးကောက်ပွဲဆိုင်ရာအကြက်တဲကြီးအတော်လေးကိုနဲ့ရှင်းဆိုင်အခြေအနေအထိဖြစ်လာပါတယ်ရွေးကောက်ပွဲမှာဖီလစ်ရှစ်စကီဒီကိုဆွဆွဲထားတဲ့မင်းမတောင်မှမှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကညှင်းဆန့်လိုက်ပြီးတော့သူ့ကိုအနိုင်ပြလိုက်ပါတယ်တစ်ဖက်မှာတော့ရှင်ပြိုင်ဘက်တူဖြစ်တဲ့မာတင်ဖော်ယူလူကတော့သူဟာတိုင်းပြည်ရဲ့တရားဝင်ရွေးချယ်ခံရတဲ့သမရဖြစ်တယ်ဆိုပြီးတော့ချက်ချင်းသူ့ဘာသူကြီးညာပါတယ်ဒါပေမဲ့လို့လေဖိုင်ယာလူကယူကော့ပွဲကော်မရှင်ကပေါက်ကြားလာတဲ့အချက်လက်တွေကိုညှို့ပြီးတော့သူအပြတ်တက်နိုင်ရတယ်လို့ပြောတဲ့ပုံမှာဘာအထောက်ထားမှမရှိဘူးလို့တရားရုံးကဆုံးဖြတ်ပါတယ်ဖော်လူယူကတော့ဒါဟာဖွဲ့စည်းပုံဆိုင်ရာအာဏာသိမ်းတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ကွန်ဂိုပြည်သူတွေကိုလမ်းတွေပေါ်ကိုညင်းညံထွက်ပြီးဆန္ဒပြကြဖို့တိုက်တွန်းနေပါတယ်လူကြိုက်များခဲ့တဲ့ကွလွန်သူအရင်တိုက်ခိုက်ခေါင်းဆောင်ဟောင်းအီသီနီးယားရဲ့တာဖြစ်သူရှီဇကီဒီရဲ့သမရကျမ်းချိန်ပွဲကိုတော့လာမယ့်အင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပါတယ်သူ့ရဲ့ထောက်ခံသူတွေကတော့တရားရုံးအပြစ်မှာစုဝေးပြီးတော့သူ့ကိုဂုဏ်ပြုနေကြပါတယ်အခုလိုတရားရုံးဆုံးဖြတ်ချက်ထွက်မလာခင်မှာလဲရှီဇကီဒီရဲ့ထောက်ခံသူတွေဟာမြို့တော်လမ်းတွေပေါ်ထွက်ပြီးတော့ကွန်ဂိုပြည်သူတွေအတွက်ကွန်ဂိုနိုင်ငံဆိုတဲ့စာရန်တွေကိုကင်ပြီးတော့ထွက်ဆန္ဒပြနေကြပါတယ
်အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးရဖို့အတွက်ဆောင်ရွက်တဲ့နေရာမှာအစုအဖွဲ့အားလုံးပါဝင်ပတ်သက်နိုင်တဲ့တရားဝင်မှုရဖို့အတွက်လှုံ့ဆော်သွားဖို့ပိုင်းဖြတ်ထားတယ်လို့အမေရိကန်ကပြောလိုက်ပါတယ်အာဖဂန်ပြည်နယ်တင်မြေကြီးဆိုင်ရာအမေရိကန်2ကိုယ်စားဇာမိုင်းခလီဇတ်ကစနေနေ့ကထွေတယ်ကနေပြောလိုက်တာပါသူပါဝင်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲတာဝန်ရှိသူတွေဟာအာဖဂန်တာလီဘန်ကိုယ်စားလှယ်အဖွဲ့အစည်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပါကစ္စတန်နိုင်ငံမှာနောက်တစ်ကြိမ်ကျင်းပနိုင်မှုအတွက်စီစဉ်နေကြတာဖြစ်ပါတယ်။ခါလီဇတ်ဟာပါကစ္စတန်နိုင်ငံသားဝင်ကြီးနဲ့လည်းတွေ့ဆုံခဲ့ပြီးတော့တာလီဘန်တွေဆွေးနွေးမှုတွေဆက်လုပ်ဆောင်နိုင်မဲ့ နီလန်းတွေကိုဆွေးနွေးခဲ့ကြပါတယ်ပြီးခဲ့လက UAE နိုင်ငံမှာခါလီဒ်ဦးဆောင်တဲ့ကုလသမဂ္ဂအဖွဲ့နဲ့နောက်ဆုံးအကြိမ်တွေ့ပြီးခဲ့ကအာဖဂန်တာလီဘန်တွေဟာသူတို့ရဲ့ကုလသမဂ္ဂအဖွဲ့ကိုထပ်ပြီးဆေးလွတ်ဖို့အတွက်တောဆုံနေတာဖြစ်ပါတယ်တာလီဘန်တွေကတော့အမေရိကန်နဲ့နေရိုးတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကနေပြန်ထွက်ပြီးတော့သူတို့နိုင်ငံတွင်းကနိုင်ငံရေးအမြင်မတူကွဲပြားတာတွေကိုသူတို့ဘာသာသူတို့ဖြေရှင်းခွင့်ပေးဖို့အဓိကတောင်းဆိုထားပြီးတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဒီကိစ္စကိုမဆွေးနွေးလိုပဲနောက်ပြန်ဆုတ်နေတယ်ဆိုပြီးတော့တာလီဘန်ဘက်ကစွပ်စွဲပါတယ်အမေရိကန်ဆိုရဘက်ကတော့တာလီဘန်တွေကိုအာဖဂန်ဆိုရနဲ့တိုက်ရိုက်ဆွေးနွေးပြောဆိုဖို့တိုက်တွန်းထားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာတနည်းအနေနဲ့ကတော့ကြမ်းဖက်မှုတံပြန်ရရှိရေးတရားစင်ကျော်ဖမ်းခံလိုက်ရပါတယ်အဲဒီအာဖဂန်ရရှိတွေဟာလူလက်ပိုက်အမျိုးသားအမျိုးသမီးစုံတွဲနဲ့သူတို့ရဲ့စင်ကျော်တဲ့ရွယ်သမီးတူနောက်မိသားစုမိတ်ဆွေတူကိုပြတ်တက်ခဲ့တဲ့ဖြစ်ရပ်တည့်ရကြမှာခုလိုဖမ်းဆီးမှုတွေရှိလာတာပါအရာရှိသူတွေဘက်ကတော့သူတို့ဟာ IS သွေးကြောင်နဲ့ပြစ်ခိုက်မှုဖြစ်ခဲ့တာလို့ဆိုပါတယ်အဲ့မှာမိသားစုတွေကနောက်ထပ်တမိနှစ်ဦးကတော့အသက်ရှင်ကြပါတယ်သူတို့ဟာသွေးအီးအီးနဲ့ပြစ်တက်တာခံခဲ့ရတယ်လို့ဆွေမျိုးတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်မိသားစုဝင်ရဲ့သားဖြစ်သူကတော့သူတို့မိသားစုဟာမင်္ဂလာဆောင်တစ်ခုကိုအသွားအဲ့မှာရဲတွေဘက်ကစတင်ပြစ်ခတ်တာဖြစ်တယ်လို့ပါကစ္စတန်ရုပ်သံဌာနကပြောထားပါတယ
်မဘုံမျိုးမာဒီငလေးချင်းပါခဲ့တဲ့ Australian Open Tennis တိုင်ပွဲမှာတော့ Champion Roger Federer ရှုံးနေတော့ပါတယ်မြို့သားတူချင်းစတုတ္ထဆင်ပွဲစဉ်ကိုဒီကနေ့ကစားရမှာ Greece နိုင်ငံကအဆင့်ဆယ်လေး Stefanos Tsitsipas ကChampion Roger Federer ကို 6-0-6-0-5-6 နဲ့နိုင်ပြီးတော့ quarter final ကိုတက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညပိုင်းထူးတန်းရောက်သတင်းတွေကိုကိုသားညုံနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်လို့VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။လမ်းပန်းဆက်တယ်မှုခက်ခဲပြီးဖွံ့ဖြိုးတိုးတက်မှုအနည်းဆုံးပြည်နယ်တွေကတစ်ခုဖြစ်တဲ့ချင်းပြည်နယ်ကပြည်သူ့ဆေးရုံတွေမှာဆေးဝါးအခက်အခဲနဲ့ကျန်းမာရေးဝန်ဆောင်မှုညံ့ဖျင်းတာပညာသင်ကြားမှုတွေမှာဘာသာစကားအခက်အခဲဖြစ်ရတာစတဲ့အခက်အခဲတွေနဲ့ဒေသခံတွေအတော်လေးကြုံနေရတဲ့အတွက်အစိုးရအနေနဲ့အလေးနက်ထားဖြေရှင်းပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုချင်းပြည်သူတွေကတောင်းဆိုလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ချင်းပြည်နယ်ခရီးစဉ်အတွင်းမှာချင်းပြည်သူတွေနဲ့တွေ့ဆုံချိန်မှာဒေသခံတွေကသူတို့ရဲ့အခက်အခဲတွေကိုအသီးသီးရင်ဖွင့်ခဲ့တာပါ။အပြည့်စုံကိုမတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံထဲမှာလမ်းမဆက်သွယ်မှုအခက်အခဲဆုံးနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ပြည်နယ်တွေကတခုဖြစ်တဲ့ချင်းပြည်နယ်တွေမှာတည်ဆောက်ထားတဲ့တီကီးရေလောင်တမန်ကိုလာပြီးတော့ဖွင့်လှစ်ပေးတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ချင်းပြည်နယ်ကိုရောက်ရှိလာချိန်မှာတော့ထန်တလန်ဟာခါကဒေသခံချင်းပြည်သူတွေနဲ့တွေ့ဆုံခဲ့ကြတာပါ
အစိုးရတခုရဲ့တာဝန်ဆိုတာနိုင်ငံရဲ့အနာဂတ်အတွက်စဉ်းစားကြည့်လို့ဖြစ်ပါတယ်လက်ရှိကြတဲ့စုပေါင်းမှာဒီမှာတို့တက်ကြည့်ရအောင်လို့ပြောဆိုတာအများကြီးရေချင်နေတဲ့အလို့ပါပဲ။ဒီနေ့တော့ငါးမိတ်တယ်၊နောက်မိတ်ပေါ်တဲ့တော့နောက်မျိုးဆက်ပြီးအဆက်ပြေးဆက်အတွက်ကျွားရစစားပြီးတော့အလို့ပါမှာဖြစ်ပါတယ်။ကျွားရနိုင်တာဒီအောင်ဖြစ်ပါတယ်။ဒီအောင်ဆိုတာသူပွဲရတဲ့တန်းသားလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံဖြစ်ပါတယ်။ဒီမှာတို့ရေချင်နေတဲ့ကြာပြောရတာကတကားရေချင်ကြပါသမိုင်းဆန္ဒလေးမကြည့်ကြဘူးကိုယ်ပဲပါတာလေးကြည့်ကြဘူးဒုစရိုက်များလည်းဒီမှာတော့အားလုံးမှာဒီစီရမ်ဖြစ်တဲ့အတိုင်းတွေဖြစ်ပါတယ်အဲ့ဒီစိတ်ထားကိုခံနိုင်မှာရှိလို့ပါအင်တာမတ်အမိကြီးပါ
မြန်မာနိုင်ငံထဲမှာလမ်းမဆက်သွယ်မှုအခက်အခဲဆုံးနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ပြည်နယ်တွေကတခုဖြစ်တဲ့ချင်းပြည်နယ်တွေမှာသူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ချင်းပြည်သူတွေကရင်ဖွင့်ပြောကြားခဲ့ကြတာပါအထူးသဖြင့်ကတော့မိုးရသည့်ချိန်အိုးအိမ်ဆောက်ဦးတွေပါဝင်ခရီးလမ်းတွေမြေပြိုကျပျက်စီးတာတွေနောက်ကောက်ပဲသီးနဲ့ဆိုက်ခင်းတွေပိုးဖြတ်ပျက်စီးတာမျိုးလိုစားနပ်ရိက္ခာအခက်အခဲနဲ့ပြည်သူစေယုံတွေမှာကျန်းမာရေးဝန်ဆောင်မှုညံ့ဖျင်းတာဆေးဝါးမလုံလောက်တာတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပြောကြားခဲ့ကြပါတယ
်ကျေတော့မြန်မာပြည်ပြမှာကျွန်တော်စက်ပြနေချက်ပါလေ။ဒါဒီစက်တာဒီစက်ရဟိုဒီဇော်ရန်ပြည်မှာလည်းဟိုခွေးလောက်စားတော့အနေခံရတဲ့ခေတ္တပြည်လုံးလာဆိုရှိပါတယ်။အဲ့ဒါလေးကိုဟိုဒီနည်းတိုင်းပြည်ကို HIV ဆိုတော့ဆောက်တော့နေတဲ့အချင်းချင်းစီပါလို့မျိုးစိတ်ချင်နဲ့ပြန်လာချင်တဲ့တာပြည်ကိုရှိပါတယ်။အဲ့တော့တချို့ရပြန်လာကြတယ်ရှိတယ်။အဲ့ဒါတာပြည်ကိုဆောက်ဆောင်တဲ့အခါမှာဟိုသူတို့ဟုတ်ပါပါဒီနေ့တော့ပြောတဲ့တော့လေးပါးထပ်သားလိုက်တဲ့ဒီမှာသူငယ်သားတွေဆက်ဆိုင်နေတာဒါမဲ့လေဒီဟာလူကြီးဆက်လူကြီးနဲ့ဟိုသူ့တောင်းငူတောင်းကိုဟိုဆက်ချက်ကြမယ်အဲ့ဒါလည်းရှိနိုင်လားဒီဘက်ကခေါ်လာတဲ့အခါမှာဒီနောက်ဆုံးဈေးနဲ့သူ့ဘဝကိုချက်ရှိပါလား
ထောင်ဆန်းစုကြည်ဘက်ကလည်းနိုင်ငံသူနိုင်ငံသားတိုင်းသူတို့ရင်ဆိုင်ကြုံတွေ့နေရတာကိုသူတို့ကိုယ်တိုင်အတန်နဲ့ထုတ်ဖော်ပြောဆိုခွင့်ရှိတယ်လို့ပြောဆိုပြီးတော့လိုအပ်ချက်တွေကိုပြည်내အစိုးရအနေနဲ့ရောပြည်ထောင်စုအစိုးရအနေနဲ့ပါအတက်နိုင်ဆုံးဖြည့်ဆည်းပေးဖို့စီစဉ်ပါမယ်လို့ပြောဆိုခဲ့ပါတယ
်။ဖြည့်ပြည့်ရဲ့ခုလိုပဲတာဝန်ယူရတဲ့အစိုးရအဖွဲ့တို့ဒီဆန္ဒကအားလုံးပဲလုပ်ရတဲ့အခါကျတော့ဒီဖြည့်ပြည့်ရဲ့နေရာဒေသတွေနဲ့ဒီဆန္ဒဟာဟာဒေသအတွက်လုပ်ပေးပါမယ်လို့ပြောတာဖြစ်ပါတယ်။ဘောကောက်ပါတယ်နော်။ဒီအစိုးရအဖွဲ့ကဒီလိုရာဇဝင်ကောင်းနေတယ်ပို့ပြတော့ချင်းပြည်မှုရှိနေကောင်းနေတယ်လို့ဒီမှာလည်းပြောပြချင်ပါတယ်
အထူးသဖြင့်ချင်းမိနယ်တွေမှာကလေးတငယ်တွေကြားပညာသင်ကြားမှုတွေမှာဘာသာစကားအခက်အခဲကြုံနေရတာတွေကိုလည်းချင်းပြည်သူတွေဘက်ကရင်ဖွင့်ခဲ့ကြပါတယ်ဒီလိုမျိုးဘာသာစကားအခက်အခဲကြုံရတဲ့ပညာရေးအခြေအနေပါဝင်ချင်းုံစိတ်ခန့်တွေကကျန်းမာရေးဝန်ဆောင်မှုတွေနဲ့ပတ်သက်လို့အတက်နိုင်ဆုံးဖြည့်ဆည်းဆောင်ရွက်ပေးဖို့ကိုလည်းဒေါံဆန်းစုကြည်ကကတိပေးပြောဆိုခဲ့ပါတယ
်ဒါပေမဲ့ဒီပြည်တော်စုကတာဝန်ကြီးရေးဆိုတော့မိသားစုစိတ်ခန့်တွေကအားလုံးအားလုံးအောင်လို့ပြောကြတာအားလုံးဟာရောင်းရတဲ့ဒီနိုင်ငံမှာဆွေးနွေးရမယ်၊တိုင်ပင်ရမယ်၊သဘောတူတဲ့အချက်တွေ၊သဘောတူတဲ့ဥပဒေတွေအခြေအနေကိုရောက်သွားအောင်စာရင်းကြိုးစားပြီးတော့ဆောင်ရွက်ရအောင်။ဒါတော့အားလုံးမြင်ရလို့ရှိလို့ရှိရင်မြင်ကြရရ။ဒါတော့အားလုံးမြင်ရလို့ရတဲ့မြင်ကြရပေါ့။ခြေချပြီးတော့ကျွမ်းတော်နိုင်ငံကအတင်းနဲ့အတင်းဆားတဲ့လူတွေကိုခွင့်ပြုအောင်လုပ်မယ်။
ပြည်내နဲ့တိုင်းနယ်တွေမှာဖွံ့ဖြိုးတိုးတက်မှုနောက်ကျသလိုလမ်းမဆက်သွယ်ရေးခက်ခဲတွေရှိတဲ့အပြင်ရာသီဥတုဒဏ်အပြင်မှာပြည်내အတွင်းမှာပဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်ချင်းဒေသခံပြည်သူတွေလည်းစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပြီးတော့နေနေမတည်ငြိမ်မှုတွေနဲ့ရင်ဆိုင်ခဲ့ကြရတာတွေလည်းရှိပါတယ်ရှင်
။မဆုမမရှင်ဒီတစ်ပတ်အတွက်မြန်မာအရေးဆွေးနွေးခန်းမှာတော့မြန်မာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဘာသာပေါင်းစုံညီညွတ်ရေးဘာသာရေးခန်းနာတွေနှောက်ယှက်တားဆီးတာနိုင်ငံတကာရဲ့အမြင်တွေကိုတုံ့ပြန်ရရင်းနဲ့ပတ်သက်ပြီးကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘိုကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါရဲ့ရှင
်ပထမဆုံးကတော့ကျွန်တော်ဒိုင်နေကြီးအခုမြန်မာပြည်ရဲ့ငင်းချမ်းကြီးအခြေအနေပေါ့လေ။ဒီအပိုင်းတွင်ကြားရတဲ့သတင်းတွေလည်းရှိလာပါတယ်။ဒါပြင်တိုက်ပွဲတွေကလည်းလောလောဆယ်တော့လုံးလုံးရပ်သွားတဲ့အခြေအနေတော့မရှိသေးပါဘူး။ဆိုတော့မြန်မာပြည်ရဲ့ငင်းချမ်းကြီးနဲ့ပတ်သက်ပြီးတော့ဒိုင်နေကြီးရဲ့မျှော်လင့်ချက်စကားလေးမြင့်ကြားပေးပါခင်ဗျာ
။သူတို့မျိုးဒီရိုးကနေတဆင့်ပါနော်။ကောင်းတဲ့သတင်းလေးတွေဖြန့်နေတဲ့အတွက်ကြောင့်မို့ဆရာတော်အနေနဲ့ဝန်တာရဲကျေးဇူးလေးတင်တဲ့သူမျိုးအခွင့်အရေးရတဲ့အခါလဲဆရာတော်ကိုယ်တိုင်လည်းပဲသတင်းကောင်းပေးနိုင်တဲ့အကြောင်းမျိုးအထူးပဲနော်ကျေးဇူးတင်မယ်။ဒီငင်းချိုင်းနဲ့ပတ်သက်လို့ဒီ2018ခုနှစ်မှာတော့ဒီအဆင်ပြေတဲ့အချက်လက်တွေရှိသလိုအဆင်မပြေတဲ့ဟာတွေလည်းပဲအချက်လက်တွေလည်းအများကြီးရှိပါသေးတယ်။တိုက်ပွဲတွေမရဘူးပြစ်ခတ်နေကြတယ်။ဒီတပ်မတော်နဲ့လက်နက်ကင်အဖွဲ့တွေဖြစ်ပျက်နေတဲ့ဟာတွေလည်းခီးလည်းပဲဖြတ်ကျော်ပြီးတော့လာရတယ်ပေါ့။ဒါပေမဲ့ဒီလွန်ခဲ့တဲ့ရပိုင်းလေးတွေမှာပဲဒီတမရကာချုပ်ကိုယ်တိုင်ပြညာချက်ထက်မှာလေလာတာအတွက်ဒီခမှုတွေရဆဲပြီးတော့နောက်ရင်ချမ်းရင်ခီးလန်းစင်ကိုဟိုစလျှောက်ကြမယ်ဆိုတော့သတင်းကောင်းကိုကြားတဲ့အခါမှာသူတို့အားလုံးပျော်ကြတယ်ပြည်သူပြည်သားတွေပျော်ကြတယ်အထူးသဖြင့်ဒီစစ်ရှောင်းစခန်းမှာနေကြတဲ့လူတွေအတွက်အတော်အဝယ်ပျော်တဲ့သတင်းတစ်ခုဖြစ်ပါတယ်သူတို့အမေ6နှစ်9နှစ်ထဲကိုရောက်လာပြီမနစ်ကသူနဲ့သွားတွေ့တော့ကျွန်တော်ကျမတို့ရဲ့အနာဂတ်ကဘာလဲလို့သူမေးတဲ့လူတွေအခုဒီလိုမျိုးသတင်းကြားတဲ့ခါမှာဒီကောင်မှပျော်ကြမယ်ပေါ့အဲ့တော့ဒီခီးလန်းစဉ်ကိုတက်မတော်ကိုရိုင်းကနေပြီးတော့နောက်လမ်းဖွင့်ပေးတယ်သူကိုရိုင်းကနေပြီးတော့ဥဆောင်တဲ့ပုံစံဖြစ်တဲ့အကြောင်းမို့ဟိုချုပ်နေတဲ့အစိုးရရောတက်မတော်ရောလက်နက်ကင်ကြီးရောပေါ့တက်ညီလက်ညီနဲ့ဒီစကားစဝေးဝိုင်းမှာပေါ့နော်သူတို့ဆွေးနွေးပြီးတော့ရင်းချမ်းကိုရဖို့ရန်အတွက်ကအရေးကြီးလို့မကဘူးလားအလုံးစူးစမ်းသွားမယ်လို့လည်းညှော်လင့်ပါတယ်အဲ့တော့လူဆိုတာတစ်ခါလေကြာလို့ရှိရင်အတိတ်ကိုပြန်တွေးကြည့်ကြတဲ့အတိတ်ရဲ့အထူးဖြင့်အစင်မပြေမှုတွေနာကျင်မှုတွေကိုဟိုလာစမြုပ်ပြန်ကြည့်ရတဲ့အခါမှာအင်္ဂလိပ်လိုအဆိုရှိတယ်ပေါ့ The one that clings to the past has a no future ပေါ့သူကသူတို့အတိတ်ကအစင်မပြေမှုတွေကိုကျွန်တော်မြင်နိုင်ပြီးတော့အထူးဖြင့်ဒီနှစ်သစ်ပေါ့နော်ဒီ2019ခုနှစ်နှစ်သစ်မှာသူငင်းချမ်းရေးအတွက်အားလုံးဝိုင်းဝန်းပြီးတော့ကြိုးစားဖို့ရတဲ့ဆရာတော်နဲ့ဆန္ဒပြုနေမှာလည်းဒီအောင်မြင်မယ်လို့ဟိုဆူတောင်းထားပါတယ်အားလုံးကလည်းဝိုင်းဝန်းပြီးတော့ဆူတောင်းနေကြမှာစိတ်ကောင်းစလုံးကောင်းနဲ့ဒီနှစ်သစ်ဖြစ်တယ်လို့ဆန္ဒအသစ်နဲ့စိတ်သစ်နဲ့ တူတည်းဖြစ်ယုံကြည်မှုအစ်စ်နဲ့ပေါ့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရန်အတွက်လို့မဲ့ဆန္ဒရှိတယ်အောင်မြင်မယ်လို့လည်းပဲဆရာတော်နဲ့မျှော်လင့်ပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကတော့ကျွန်တော်တန်းကြီးမှာငင်းချင်းရင်းနဲ့လာလူပါပဲအမတန်ရေးကြည့်တဲ့ဘာသာပေါင်းစုံမျိုးပေါင်းစုံကြာချစ်တည်ရင်းနေရအလူရှင်တွေငင်းငင်းချင်းချင်းအလူရှင်တွေနေထိုင်ကြရေးဒီကိစ္စကလည်းပဲအမတန်ရေးကြည့်တဲ့ကိစ္စတစ်ခုပါလက်ရှိအခြေအနေမှာဆိုတဲ့အခါကျတော့ဘိုင်နေနေနေဒီဘာသာပေါင်းစုံမျိုးပေါင်းစုံကြာချစ်တည်ရင်းနေအလူရှင်တွေနေထိုင်ကြရေးနဲ့ပတ်သက်တဲ့ဘိုင်နေရဲ့စန္ဒမျှော်လင့်ချက်စကားလေးလည်းပြောပြပါဦးခင်ဗျာ
ကျတော့နေနေရပါအားလုံးစိတ်ကောင်းလုံးကောင်းနဲ့အဲလူမျိုးမရေးဘာသာမရေးပေါ့သူများအဲဘာသာကိုဟိုယူသိနိုင်ခြင်းသူများဘာသာကိုလေးစားခြင်းနဲ့သူများဘာသာရဲ့ရှုထောင့်ကိုယူသိစွာနဲ့နားထောင်နိုင်ခြင်းနေရာအရေးကြီးပါတယ်လူဆိုတာကတော့အဆိုရှိသလိုပေါ့လားခေါင်းနှလုံးရှိရင်အကြံဉာဏ်နှလုံးလည်းရှိနှစ်ခုလည်းရှိနိုင်တယ်ပေါ့နော်ကိုယ်ကွယ်ယုံကြည်မှုမှလည်းပဲအသီးသီးကွဲပြားပေမဲ့နော် difference is not the weakness ပေါ့နော်ကွာခြားနားမှုဟာအာနေချက်မှုပဲနဲ့the weakness is to be celebrated weakness is to be is a strength ပေါ့နော်ဒီမတူခြားနာခြင်းဟာခွန်အားဖြစ်တယ်ဆိုတာဒီအထူးသဖြင့်မြန်မာပြည်မှာတကယ်ရောင်စုံပေါ့နော်သက်တမ်းလို့ပဲလှပတဲ့မြန်မာနိုင်ငံတော်ဟာဒီလိုမျိုးဘာသာပေါင်းစုံမှာအတူနဲ့အတူတစ်ခုနဲ့အတူလေးစားတယ်ဆိုလို့ရှိရင်မြန်မာပြည်ဟာဒီငင်းချမ်းရေးဖြစ်သွားเสียအကြောင်းမရှိဘူးပေါ့နော်တော့အဲPeace is possible and peace is the only way ပေါ့ငင်းချမ်းခြင်းဟာဖြစ်နိုင်တယ်ငင်းချမ်းခြင်းတခုတည်းလေကျွန်တော်တို့မြန်မာပြည်အတွက်အဲလောင်ချမ်းလမ်းကြောင်းလမ်းစဉ်ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ပါဗျာနောက်တစ်ခုပါဂါရီနေပြီးခဲ့တဲ့ကျွန်တော်တို့ Christmas ကာလပေါ့လေ Christmas ရဲ့မတိုင်ရင်ကျွန်တော်တို့တွေတင်းနေကြားပါတယ် Christmas ပွဲတော်ဆင်နွှဲဖို့အတွက်ပြင်ဆင်ကြတဲ့ဒါစုတွေကိုဒီနေ့ဘက်မှာပေါ့လေဟလာတခြားလူတွေကနေပြီးတော့နောက်ဆက်ပြီးတော့ Christmas ပွဲတော်ကျင်းပတာကိုဒါစီရဲနောက်ဆက်တဲ့ရေဝင်ဆံဖြတ်ဖြစ်တဲ့ဒဏ်ရာကြတာတွေလည်းရှိခဲ့ပါတယ်ဒီလိုဖြစ်ဖြစ်မျိုးတွေပေါ်မှာရောခရီးငယ်နေနေဘယ်လိုမျိုးမိန့်ကြားချင်ပါလဲခင်ဗျာ
ဘာသာဒီမဲဒီမှာတော့နတ်နေစနေဒီမှာဖြစ်ဖြစ်တာရှိတယ်နိုင်ငံခြားတွေမှာလည်းပဲဖြစ်ပြရရှိတယ်ပေါ့ဒီဟာဘာသာရေးအစွန်းရောက်တဲ့လူတွေဒီ extremist အဲ့ဒါတွေအနေစုပေါ့နော်တကယ်ဆိုတကယ်မျိုးဆိုလို့ရှိရင်ဒီမှာပြီးတပီလုံးကိုကြည့်တဲ့အခါမှာစိတ်ကောင်းတလုံးကောင်းနဲ့တခြားဘာသာကိုယူသည်လေးစားတဲ့ပုဂ္ဂိုလ်တွေရှိသလိုဒီလိုမျိုးဟိုသူများဘာသာဒီလိုမျိုးအနောက်ဆက်ပေးတဲ့ပုဂ္ဂိုလ်လေးကဒီလက်တဆုပ်တော့မရှိပါဘူးအနေစု3ဟောက်3ဦး4ဦး4ဦးဒီလိုမျိုးလုပ်တဲ့ဖြစ်နေတဲ့ကြောင့်မို့ဒါမျိုးတွေရဲ့အဲ dress solution တို့ကကျွန်တော်တို့အနေနဲ့ပါလဲဆိုဒီဘာသာရေးနဲ့ပတ်သက်တဲ့ဘာသာရေးဒီပညာအသိပညာပေါ့နော် education ဆိုတာအထူးလိုအပ်ပါတယ်ဒီလှုပ်တဲ့လှုပ်တဲ့အနောက်ဆက်ပေးတဲ့လူတွေကတကယ်လို့ဆိုရင်မသိတဲ့အတွက်ကြောင့်မို့ ignorance အတွက်ကြောင့်မို့ဒီလိုမျိုးတခြားဘာသာတွေပေါ်မှာအဲအနောက်ဆက်သဘောမျိုးဖြစ်တာပေါ့နော်ဒီဘယ်သူမဆိုနော်နှလုံးသားတိုင်းထဲမှာဘာသာတိုင်းကအဲကိုယ့်ဘာသာဟာအမျိုးမဆိုးနေတဲ့ထားတဲ့အခါမှာအကိုဘာသာသူဘာသာဟိုအပေးယူပေါ့နော် mutual ယူတည်နိုင်မှုရအတွက်အရင်ကြည့်ပါတယ်အဲ့တော့ဖြစ်ဖြစ်တာတွေကကျွန်တော်တို့အနေနဲ့ကတော့ဒီအဖွဲ့အုပ်စုအုပ်စုကြီးကိုအပြစ်ဖို့မဟုတ်ဘဲနဲ့ပေါ့နော်ဒီလိုမျိုးအနေစုလေးရဲ့ဟိုအတိတရားမရှိမှုလေးပေါ်မှာဖြစ်တယ်ဆိုပြီးတော့ကျွန်တော်ကအခွင့်လွှတ်ခြင်းတရားနဲ့ဒီလူတွေကိုပါဘယ်သူပဲဖြစ်နေပါတော့စည်းယုံနိုင်မှုမေတ္တာပြနိုင်မှုရအတွက်အရင်ကြည့်ပါတယ်နောက်ဆုံးကြတော့မေတ္တာဟာအနိုင်ရမှာပါဟောပြောရလို့ပေါ့ဒီဒုတိယသမ္မတကြီးဟန်ဒရီရဲ့ဝိဆုစာဝဲမှာဒေါ်ဆန်းစုကြည်ပြောခဲ့တဲ့စကားပေါ့နော်ဒီမြင့်ပညာရှိဆိုလားဒီခုနပြောတဲ့ဘယင်ဆိုလားပါသူလာပြီးတော့ခရစ်တော်ရဲ့ရှေ့မှာလာပြီးတော့ရှ िख ိုးကြတယ်ဆိုတာသူကပြောတာပေါ့နော်မြင့်ပညာမင်းပညာရှိပြောမလားမင်းမဲပြောမလားเนาะဘယ်လောက်ပဲပညာရှိနေနေဘယ်လောက်ပဲအာနာရှိနေနေပေါ့နောက်ဆုံးကြတော့မေတ္တာဖြစ်တဲ့เนาะသခင်ခရစ်တော်ရှိမှလာပြီးတော့ဒုထောက်ရှိခိုးကြတယ်ဆိုတဲ့အတိုင်းပဲပေါ့ကျွန်တော်ကမေတ္တာပြရင်မေတ္တာဟာဒီနောက်ဆုံးကြတာဒီအောင်မြင်မှုကိုရရှိမယ်လို့ဆရာတော်လည်းယုံကြည်တယ်ပေါ့เนาะ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုပါပဲဒါနေဖရနေရနိုင်ငံခီးစင်နေလည်းမကြခဏသွားပါတယ်နိုင်ငံကဖွဲ့စည်းဒီပုဂ္ဂိုလ်ဒီဘာသာရေးဖွဲ့စည်းနေလေမကြခဏတီပြေးဆက်လာပါဘူးဆိုရင်အားရှမလေးပဲနာဖွဲ့ချိုးရဲ့ဥထားဖြစ်လာပါတယ်ဆိုတော့နိုင်ငံတကာနဲ့တီပြေးဆက်ဆံရတဲ့နေရာမှာမြန်မာနိုင်ငံအပေါ် ဒီဘက်ကလူတွေရဲ့တချို့အမြင်တွေမရှင်းလင်းမှုတွေညောင်းနိုင်ငံပေါ်မှာအမြင်စောင်းရလေးတွေအဲ့ဒါလေးတွေကိုရောဂိုင်းနေဘယ်လိုကြုံတွေ့ရပါလဲအဲ့ဒါတွေနဲ့ပတ်သက်လို့ရောဘယ်လိုမျိုးဂိုင်းတွေဖြစ်ရှင်ပြောဆိုရတာမျိုးရှိပါလဲခင်ဗျာ
အဲ့ဒါလည်းပတ်သက်လို့နိုင်ငံခြားသွားတိုင်းပေါ့နော်ဒီမှာပြည်ရဲ့လို့ပြောလိုက်ပြီးဆိုလို့ရှိရင်သူအမြဲပဲထွက်လာတဲ့စလုံးစကားလေးကပါလဲဆိုရင်ချက်ခိုင်းပြီးနေအကြောင်းပြောတယ်သူတို့သုံးတဲ့သုံးတာရိုဟင်ဂျာဆိုလို့ပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးတဲ့နောက်ဒီမြန်မာပြည်ပေါ်မှာပေါ့နော်မြန်မာပြည်ရဲ့ခုနပြောတဲ့ genocide to ethnic cleansing တို့ပါလို့လူမျိုးကြီးပြုတ်တဲ့ဟာဆိုပြီးတော့သူတို့အများပြောကြတယ်။အဲ့ပုံမှာဆရာတော်အနေနဲ့ဟိုပြန်ဖြေခဲ့တဲ့အခေါက်ပေါင်းများစွာပါအင်တာဗျူးတွေမှာလည်းပြောပါတယ်။ပထမဆုံးအချက်အနေနဲ့မြန်မာပြည်ရဲ့ဒီလူမှုဆက်ဆက်သွယ်ရေးမီဒီယာကအားနည်းတယ်။အားနည်းတဲ့အခါမှာတခြားနိုင်ငံခြားမီဒီယာတွေပေါ့နော်တခြားနိုင်ငံခြားရဲ့အသံကပို့ပြီးတော့ကျေတယ် strong media ဖြစ်တယ်ဆိုတဲ့အကြောင်းကိုပြောတယ်ပေါ့အဲ့ဒါကြောင့်မို့အမှန်တရားရဖို့ရန်ကနော်ဒီမြန်မာပြည်ရဲ့အသံကိုလည်းနားထောင်ဖို့ရန်အတွက်နော်အရေးကြီးတယ်ပေါ့နော်အဲ့တော့ဒီလိုမျိုးပြောတဲ့အခါမှာသူတို့တပ်မတော်လည်းအပြစ်တင်ကြတယ် ICC အဖွဲ့လို့တင်တယ်နောက်ပြီးတော့ဒေါ်စာစုကြည်ကိုလည်းပဲအပြစ်တင်ပြီးတော့နောက်ဒီပြဿနာတွေအားလုံးကသူနဲ့ပဲပတ်သက်တယ်ဆိုတော့သူ့ပေါ်ပုံပြီးတော့နောက်သူရဲ့ Nobel Prize တွေရတဲ့ဂုဏ်သူတွေပါတယ်အားလုံးအဲဘယ်လဲယူကြတဲ့ဟာရှိတယ်ပေါ့နော်ဟုတ်ကဲ့ဆရာတော်ကဟိုမှာမနစ်တော့ကတော့မှတစ်ခါပြောဖို့ပါတယ်အေးဒေါ်ဆန်းစုရဲ့ရရှိတဲ့ဘွဲ့တွေဂုဏ်သူတွေယူခြင်းယူပါစေပေါ့နော်မြန်မာပြည်မှာရှိတဲ့ပြည်သူပြည်သားတွေသူ့ပေါ်မှာယုံကြည်လေးစားမှုချစ်ခင်မှုတို့တော့ယူပြစ်လို့မရပါဘူးလို့အဲ့လိုပြောတယ်အဲ့တော့ဒီလိုမျိုးဖြစ်ပြနေတဲ့ခါမှာကျွန်တော်တို့ကျတော့ဗာပြောကြလဲဆိုတော့အေးဒီ international news တွေ international impression တွေကဘာကအသီးသီးကနေပြီးတော့ဒီမြန်မာပြည်မှာထင်တဲ့အထင်အမြင်တွေထဲ့ပေါ့နော်ဝေဖန်မှုတွေထဲ့ပုံရိပ်မှုတွေထဲ့ဒီကိုယ်အတွင်းမှာဖြစ်ပျက်နေလဲရအထူးဖြင့်ဒေါ်ဆဆုကြည်ဆိုလို့ရှိရင်ဒေါ်ဆဆုကြည်ဆိုလို့ရှိရင်ဒီအရင်တော့ထဲ့သူ့ရဲ့ဒီ ideology သူရဲ့ယူဆမှုကအတော်ဝဲပြောင်းလဲသွားအရင်ကဆို opposition party ဆိုပြီးတော့တိတိတန်တန်အဖွဲ့အစည်းဆိုပြီးဖြစ်မယ်သူရဲ့အခုရဲ့ဥတီချက်ကပါလဲဆိုလို့ရှိရင်သူအစိုးရနဲ့တပ်မတော်နဲ့နော်အတူညီညီပေါင်းပြီးတော့နောက်ညီချမ်းရင်းကိုစောက်တည်ဖို့ရန်အတွက်သူကပို့ပြီးတော့အတော်အရေးထားတယ်ပေါ့နော
်ဟုတ်ကဲ့
ရေးထားတယ်ဆရာတော်ဒီကိုရီးယားသားတော်ကဒီသတင်းပေးတဲ့အခါမှာတပ်မတော်ရဲ့ဖြစ်ပျက်တဲ့ဥမာပြည်တွင်းဖြစ်ပျက်နေတဲ့ကင်းပြည်နယ်ကချင်ပြည်နယ်အကြောင်းပြောတဲ့အခါမှာသတင်းနဲ့မှပါလာတဲ့အခါမှာဒေါ်စုခရံပြောတယ်ဒါထက်အပြင်ပသတင်းတွေထက်ကျမတို့ကမလုပ်ချင်လဲဆိုလို့ရှိရင်တော့မလုပ်ချင်တမ်ဘရော်နဲ့အစိုးရနဲ့ပေါင်းစည်းမှုရပို့ပြီးတော့အရေးပေးပါတယ်ကျွန်တော်အပြင်သွားတဲ့အခါတော့မှတမ်ဘရော်အကြောင်းပေါ့နော်ကောင်းနေရာကောင်းကြောင်းတတိယတွေ့အကြောင်းပြောပါဆိုပြီးတော့သူတို့ပြောကြတယ
်ဟုတ်ကဲ့
အဲ့လိုမျိုးဖြစ်ပြီးတော့အခုကျတော့တကယ်ပဲပြောမယ်ဆိုလို့ရှိရင်လက်တွေ့ဖြစ်နေပြီပေါ့နော်တမ်ဘရော်ကိုယ်တိုင်ကဦးစီးဦးဆောင်ပြီးတဲ့နောက်ရင်ချင်ခီလန်းစီကိုသွားဖို့ရန်အတွက်လို့ပြောအဲ့တော့နိုင်ငံသားတွေကတကယ်လို့မြန်မာပြည်အကြောင်းကိုဒါလိုမျိုးထင်ကြပေမဲ့တကယ်ပဲကိုအတွင်းကကိုဝင်းနာကိုသာတိဆိုတဲ့အတိုင်းပဲဒီရင်ချင်ခီလန်းစီမှာဘယ်လိုကင်တွင်ရမလဲဆိုတာအစိုးရကိုယ်တိုင်ကဒါလိုမျိုးပညာရှိပါရှိရှိနေပေါ့နော်သိခံပြီးတော့သွားနေတဲ့အခါမှာကျွန်တော်အနေနဲ့ကအောင်မြင်မယ်လို့လည်းယူဟိုလုပ်တာပေါ့နော်ယုံကြည်တယ်ပေါ့နော်အဲ့ဒါ
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျေးဇူးတွေအတွက်ဆက်လုပ်ဖို့
ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ပိုကိုကိုကျော်ကျော်သိန်းတွေ့ဆုံမေးမြန်းထားတာပါ။ဒုတိယပိုင်းနိုင်ယူဝက်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်ရင်းသတင်းသုံးသပ်ချက်၊မြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါထွက်တာရှင်များရှင်အခုမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ VOE ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 32နဲ့25 1925နဲ့32တို့ကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဘက်မှာပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဧရာဝတီမြစ်ဆုံရေကာတာပြဿနာ NLD အစိုးရဖြေရှင်းနိုင်မှာမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြပေးမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရဲ့ရှင
်။အခုရက်ပိုင်းကြောပြန်ပေါ်လာတာကတော့ဧရာဝတီမြစ်ဆုံရေအားလျှပ်ထုတ်လုပ်ရေးစီမံကိန်းပြဿနာပဲဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်တစ်ခုပေါ်အခြေပြုပြီးအဲ့ဒီထုတ်ပြန်ချက်ထဲမှာပါတဲ့အချက်တချို့မှားနေတယ်လို့အချင်းနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အကြေညာချက်ထုတ်ပြန်တာတဆက်တည်းသတင်းမီဒီယာတွေကမေးကြမြန်ကြတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနိုင်ငံရေးသမားတွေတိုင်းသားခေါင်းဆောင်တွေကလည်းကန့်ကွက်ကြတဲ့မြစ်ဆုံဆယ်စီမံကိန်းဆန့်ကျင်ရေးလှုပ်ရှားမှုတကြောပြန်ပေါ်လာနေပါတယ်အချင်းကာလတချို့ငြိမ်သက်နေခဲ့တဲ့မြစ်ဆုံစီမံကိန်းအရေးအခုကျမှဘာလို့ပြန်ပေါ်လာရတာလဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဒီကိစ္စကောင်းကောင်းမွန်မွန်ဖြေရှင်းနိုင်စွာရှိပါမလားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာဖြစ်ပါတယ်။ဒီတစ်ပတ်မြစ်ဆုံစီမံကိန်းပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
။အကြောင်းတိုက်ဆိုင်တိုင်းတရုတ်နိုင်ငံဘက်ကပြောဆိုတာကတော့ဒီမြစ်ဆုံစီမံကိန်းကိစ္စသူတို့ဘက်ကစတာမဟုတ်ဘူးဆိုတာပါပဲ။2006ခုနှစ်မှာအရင်စစ်အာဏာရှင်အစိုးရလက်ထက်ထိပ်ပိုင်းခေါင်းဆောင်တယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီးတီဟသူရတင်အောင်မြင့်ဦးတရုတ်နိုင်ငံခီးစဉ်တစ်ခုတွင်မြန်မာနိုင်ငံအတွက်လျှက်စစ်တပ်အားလိုအပ်တဲ့ဒီအတွက်ရေအားကနေလျှက်စစ်တပ်အားထုတ်ယူနိုင်ရေးတရုတ်အစိုးရကနေငွေအားနည်းပညာအားအကူအညီပေးပါဆိုပြီးတောင်းဆိုရာကနေအေယာဝတီမြစ်ဆုံအပောင်းဝင်မေခနဲ့မလိခမြစ်နယ်တွဲပေါ်ကရေအားလျှက်စစ်တပ်အားထုတ်ယူရေးစီမံကိန်းတွေအစပြုခဲ့တာပါ2009ခုနှစ်မှာစီမံကိန်းလုပ်ငန်းတွေစတင်ပြီးတိတ်မကြခင်သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်အရောက်ပြည်သူတွေအုံအုံကြွကြွကန့်ကွက်ကြတာနဲ့ယာယီရက်ဆိုင်ထားခဲ့လိုက်တာလက်ရှိ2019ခုနှစ်တိုင်အောင်ပါပဲစီမံကိန်းအကြောင်းအကြံပြင်းပြန်ပြောရမယ်ဆိုရင်ကချင်ပြည်နယ်မလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ5ခုမေခမြစ်နယ်သွဲပေါင်းစုံရာမြစ်စုံမှာရေကာတာကြီးတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကြီးပါစီမံကိန်းတွေအားလုံးပြီးသွားရင်လျှက်စစ်တပ်အားမဂဝတ်21600လောက်ထွက်မယ်လို့ခန့်မှန်းထားပြီးလက်ရှိမြန်မာနိုင်ငံကအသုံးပြုနေတဲ့လျှက်စစ်တပ်အားရဲ့40ဝန်းကျင်လောက်တောင်ရှိပါတယ်။စီမံကိန်းအားလုံးကုန်ကျစရိတ်ဒေါ်လာဘီလီယံ30လောက်မှန်းထားပြီးကနဦးသဘောတူညီချက်အရတရုတ် CPI ကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့ Asia World ကုမ္ပဏီက9ရာခိုင်နှုန်းစီထည့်ဝင်လုပ်ကိုင်ကြမယ်လို့ဆိုထားပါတယ်။2012စီမံကိန်းတွေယာယီရက်ဆိုင်မထားခင်အချိန်ထိတရုတ်ကုမ္ပဏီဘက်ကမြစ်စုံမှာမြေပြုပြင်နာမြစ်စုံအောက်ဖက်မြစ်တစ်ဖက်တိုင်းရင်းသားတွေဆက်သွယ်သွားလာရလွယ်အောင်ကြိုးတရားငယ်ထိုးပေးတာစီမံကိန်းကိုကုတ်ကဲမဲ့ရုံးနဲ့ဆက်ဆက်အဆောက်အုံတွေစောက်လုပ်တာချီပွေနဲ့ရေအားလျက်စစ်စီမံကိန်းအကောင့်ထဲပေါ်တာစီမံကိန်းကြောင့်ပြောင်းရွှေ့ရတဲ့ဒေသခံတွေအတွက်ရွာတစ်တစ်ခုတည်ပေးပြီးတိဆောက်ရေးတွေ၊ကုညီရေးလုပ်ငန်းတွေလုပ်ပေးတာစတာတွေကတော့အကောင့်ထဲပေါ်ပြီးသွားပါပြီ
။နောက်ပိုင်းစီမံကိန်းကိုယာယီရဆိုင်လိုက်ရတဲ့ဆိုပေမဲ့မြစ်ဆုံကစီမံခန့်ခွဲရေးယုံမြကြီးနာနေပြည်တော်နဲ့ရန်ကုန်ကဆက်ဆံရေးယုံတွေကိုတော့ဆက်ပြီးဖွင့်လှစ်လုပ်ကိုင်နေကြသေးပါ။ကုမ္ပဏီတာဝန်ရှိသူတွေဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့မှန်မှန်တွဲဆမှုလုပ်ကြသလိုတရုတ်သံအမတ်ကြီးနဲ့ပီကင်းကနေမကြာခဏလာရောက်တဲ့ကုမ္ပဏီတာဝန်ရှိသူတွေကလည်းမြကြီးနာကိုမှန်မှန်သွားလေ့ရှိပါတယ်။အဓိကကတော့ကချင်တိုင်းသားခေါင်းဆောင်တွေကိုစည်းရုံးပြီးမြစ်ဆုံစီမံကိန်းပြန်ဆနိုင်မယ့်အရေးထောက်ခံမှုရအောင်ကြိုးစားတာပါ။ဒါရင်မကအရင်တရုတ် CPI ကုမ္ပဏီကိုနာမည်ပြောင်းလိုက်တဲ့ State Power Investment Corporation SPIC ကုမ္ပဏီဘက်ကလည်းမြန်မာနိုင်ငံကအာဏာရပါတီခေါင်းဆောင်တွေတပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေစာရေးဆရာတွေဂျာနယ်လစ်တွေကို တေနိုင်ငံအလဲပတ်ခီးစဉ်အများကြီးစီစဉ်ပေးပြီးစီးအောင်ပါတယ်အဲ့ဒီခီးစဉ်တွေထဲမှာတေနိုင်ငံတွေကမြစ်ချင်းသုံးတွယ်ရေကာတာအပါအဝင်ရေကာတာတွေကိုလေ့လာတဲ့ခီးစဉ်တွေလည်းပါပါတယ
်အခုလိုငွေကုန်ကြေးကျအများကြီးခံပြီးစီးအောင်တာအချိန်တစ်ခုရောက်ပြီလို့တရုတ်ဘက်ကယူဆပုံရပါတယ်ဒီလိုနဲ့ဒီဇင်ဘာ28 29တရုတ်တန်မတ်ကြီးရဲ့မြစ်ချင်းနာခီးစဉ်အပြီးထုတ်ပြန်ချက်ထွက်လာတာပါအဲ့ဒီထုတ်ပြန်ချက်ထဲမှာမြစ်ဆုံစီမံကိန်းပြဿနာမဖြေရှင်းမဲ့အကြာကြီးအချိန်ဆွဲမယ်ဆိုပါကတရုတ်ကုမ္ပဏီများကမြန်မာနိုင်ငံသို့လာရောက်ရင်းနှီးမြှုပ်နှံရန်ယုံကြည်စိတ်ကိုဆိုးရွားစွာထိခိုက်နိုင်မှာကြောင့်ဆိုရနဲ့ကချင်ပြည်နယ်ဒေသခံတိုင်းသားပြည်သူများသည်မြစ်ဆုံရေအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းစီမံကိန်းကိုစန့်ကျင်ကန့်ကွက်သည်မှာပြင်ပမှလူနှစ်အဖွဲ့အစည်းများဖြစ်ပါကြောင်းဆိုတဲ့အချက်တွေပါလာပြီးကချင်ကောင်းဆောင်တွေကသူတို့တရုတ်တန်မတ်ကြီးကိုအဲ့လိုပြောဆိုခဲ့တာမျိုးမရှိပါကြောင်းသူတို့အနေနဲ့မြစ်ဆုံစီမံကိန်းကိုထောက်ပံ့ရဆိုင်စင်လို့တဲ့မူဝါဒရှိတဲ့အကြောင်းရှင်းတာလင်းတာလုပ်ရတဲ့အခြေအနေစိုက်သွားစေပါတယ်။နောက်ဆုံးတော့ဒီပြဿနာဒေါန်ဆန်းစုကြည်စီအထိရောက်သွားပြီးပြည်ခဲ့တဲ့ကချင်ပြည်နယ်နဲ့မြစ်ကြီးနားခီးစင်မှာမြစ်ဆုံစီမံကိန်းကိစ္စတိုင်းသားတွေရဲ့မေးမြန်းတာခံလိုက်ရပါသေးတယ်။မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီး NLD အစိုးရကြုံရတဲ့အခက်အခဲကစီမံကိန်းကိုပြန်ဆမယ်ဆိုရင်တိုင်းသားပြည်သူလူထုအများစုကြီးနဲ့ထိတ်တိုက်ရင်ဆိုင်တွေ့ရပါလိမ့်မယ်။ကျန်းမဲ့တွေရဲ့နိုင်ငံရေးအမျက်ထုတ်တာကိုလည်းခံရပါလိမ့်မယ်။ရဆိုင်လိုက်မယ်ဆိုရင်လည်းတရုတ်ဘက်ကပြောတဲ့ကုန်ကြစည်ရေးဒေါ်လာတန်း800လောက်ရှိနေပြီဆိုတဲ့ကိစ္စရှင်းရလင်းရပါလိမ့်မယ်။စက်ပြီးအချိန်ဆွဲထားအောင်မယ်ဆိုရင်လည်းတရုတ်ဘက်ကစိတ်မရှိတဲ့ပြဿနာတရုတ်ဘက်ကပြောတဲ့တစ်နှစ်ဒေါ်လာတန်း90လောက်ဘန်တိုးတက်နေမယ်ဆိုတဲ့ကိစ္စကိုရင်ဆိုင်ရပါလိမ့်မယ်။ပြောရရင်ရှေ့တိုးလဲခက်နောက်ဆုတ်လဲခက်ရက်နေလဲခက်တဲ့ပြဿနာမျိုးပါ
။ဒီဆုံးကိစ္စမြန်မာအစိုးရဘက်ကဖြစ်စဉ်ဖြစ်ထိုက်တဲ့အချက်ကိုစနစ်တကျရှာဖွေကိုဖြစ်စေချင်တာကိုတရုတ်နဲ့အပေးယူလို့ညှိနှိုင်းရင်တိုင်းသားပြည်သူတွေလည်းလက်ခံနှစ်ဖက်အစိုးရလည်းခံတာတဲ့အဖြေတစ်ခုရနိုင်ပါတယ်။ဥပမာမြစ်ဆုံစီမံကိန်းတစ်ခုကိုရပ်ဆိုင်ပြီးကြံမေခနဲ့မလိခမြစ်တွေပေါ်ကရေကာတာစီမံကိန်းတချို့ဆက်အကောင့်ထဲပေါ်တာမျိုးလည်းစဉ်းစားကြည့်နိုင်ပါတယ်။အချင်းနိုင်ငံရေးပါတီခေါင်းဆောင်တယောက်ဖြစ်တဲ့ဦးကွမ်ကောင်အောင်ခန်းကတော့သူတို့ဆန့်ကျင်တာမြစ်ဆုံတစ်ခုတည်းပဲ။အခြားမြင့်တွေပေါ်ကရေကာတာစီမံကိန်းတွေမပါဘူးလို့ပြောဆိုထားတာမျိုးလည်းရှိပါတယ်။လက်ရှိချိန်မြန်မာနိုင်ငံထဲမှာတရုတ်နိုင်ငံကလှုပ်ချင်ကင်ကျင်တဲ့မဟာဗျူဟာမြောက်တဲ့စီမံကိန်းကြီးတွေအခြားအကျိုးစီးပွားတွေအများကြီးရှိနေသလိုမြန်မာနဲ့တရုတ်ဟာနှစ်နိုင်ငံတည်ထောင်နေသည်၍အများသာဆက်ဆံနေရမယ့်အိမ်နီးချင်းနိုင်ငံတွေဖြစ်နေတဲ့ဆိုတဲ့အကြောင်းတရားတွေကပဲမြစ်ဆုံပြဿနာပြည်လည်လမ်းကြောင်းစီခေါ်ဆောင်သွားနိုင်ပါလိမ့်မယ်။
ရင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့သက်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခန္ဓာကိုယ်နာဆင်နိုင်ပါပြီရှင်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ဖြစ်တဲ့မြန်မာတခြင်းတွေတစ်ပုဒ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့အမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့အမှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စည်းစဝါဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါပြီကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စည်းစဝါဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ live ဖတ်လို့မရပါတဲ့ line ပြောင်းသွားရတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတစ်ဆက်တည်းပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါရ။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှတ်နားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
My plan ja sore tora sin ga ro view dai ye le line season poun man ma la da tui ya ba yin dai ye le line season ko poun man thau lwin bi ko taung so chin ma de de hoke ba shin messenger ga be me la da mlo messenger ga ni dai ye phi cha phi cha ba de အခုဒီတော့ရရှင်ပြောတဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာတွားပြပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်နေတဲ့ညမှာပြန်ပြီးတင်ထားပေးပါရနော်တော်ရရှင်တယောက်ကတော့ VOA ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား3ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်၁၂နာရီနောက်တစ်နှစ်အစီအစဉ်မပြောင်းရင်ဒီကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ Video အစီအစဉ်လေးဆိုရင်တော့ကျွန်တော်တို့မနေ့ပိုင်းမနေ့၆နာရီကနေပြီးတော့၇နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ၆နာရီခွဲကနေ၇နာရီည၉နာရီကနေ၁၀နာရီတစ်ချိန်စုပေါင်း၃ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျွန်တော်တို့၇နာရီခွဲကနေ၈နာရီဖြစ်ပါတယ်ရှင်။ညတိုင်း၇နာရီခွဲကနေ၈နာရီအစီအစဉ်တကိုထုတ်လွှင့်ပေးပါတယ်။ဒါနဲ့မှအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။2019နှစ်တည်းမှာကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်းတောင်းလိုက်ပါရခင်ဗျာဆိုပြောရေးလာတဲ့အမြဲတမ်းနှစ်တည်းဆုတောင်းနေပို့နေကြတကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါလေ
2018ခုနှစ်အတွင်း VOE ရဲ့တည်နေတဲ့တင်ဆောင်ပါတုဒ္ဓဘောင်းဆောင်တက်ဆက်မှုတွေဟာအထူးတလည်းပြည့်စုံကောင်းမွန်လို့ကျင့်အပ်အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းတွေမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်။ဒီလိုသိရတာဟာ VOE ရဲ့ပြည်စုံတဲ့သတင်းဌာနကြီးရဲ့ကျေးဇူးကြောင့်ပါ။သတင်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်။သိပ္ပံနဲ့ဤပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးဤပညာတိုးတက်မှုကလည်းအံ့မခံပါ။ဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆောင်ဂျန်ကြီးတွေကိုတွေ့ရှိတန်လောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာတ်ကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ကျင့်တတ်စရာကောင်းပါလဲ။မကျင့်တတ်တာကတော့ရက်ဆက်တဲ့ထောက်ရန်ကြီးကိုအာဃာတမထားပါဘူး။ဘာမှမလုပ်ပါဘူးလို့ဖျားလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပျက်စရာပါ။ကိုဘာသာကိုထန်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောလို့မရပါဘူး။ကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတက်ကြည့်နာနေတော့မှပဲ။ဘာလဲဆိုတော့ခမရူဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာလူရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှာဆိုတဲ့စကားပါကျွန်တော်ချိန်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာဖေးရဲ့ကြပြတွေးမိတန်းအယူနာသည်အမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စာပါဆရာဖေးရဲ့ခန်းစားချက်ကိုစဉ်းစားကြည့်ရင်လည်းနှစ်တက်ကိုကြိုးလိုက်မိတယ်ဗျာ
ဟုတ်ကဲ့ပါတော့ရှင်ဦးလာထုံးကနှစ်တက်မှာတွေးမိတန်းအယူနာသည်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခန်းစားချက်နဲ့ကြိုးဆိုလိုက်ပါတယ်အခုနားထောင်နေတဲ့ VOA တော်ရရှင်တွေရောနှစ်တစ်ပုံမှာဘယ်လိုများသဘောထားပါလဲ။ဝေမျှခြင်းနဲ့ဆိုရင် VOA ကိုစာရေးပြီးတော့ပြောနိုင်ပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရေးကိုလည်း VOA ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင် VOA ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတော့သူရဲ့ကိုယ်ပိုင်ဉာဏ်ကိုရေးလာပါတယ်ဘာကြောင့်သူအဲ့လိုထင်နေရတာပါလဲ
အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူးဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးအကြုံချင်းလည်းမတူကြပါဘူးမြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကအလူခွင့်ရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ် မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOA ရေ
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီတော်ရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။တော်ရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစားရဲပုံမှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှလုံးစေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်เนาะစာကတိတ်မပြည့်စုံမင်းလည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာချက်မှတ်လုံးဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ကိုယ်ဆက်ပြီးတော့အရှင်ကြီးတို့တို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့စာရီကိုဝေမျှပေးခြင်းပါတယ်ပထမအဆုံး Tidy and Cam ဆိုတဲ့တော်ရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရှင်ကဂျပန်မှာအလုပ်သွားလုပ်ခြင်းပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရှင်ရဲ့စာမှာထည့်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသက်ပေးကြပါတယ်ဒီတော်ရရှင်ကကျမတို့ VOA ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတ်တမဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါလူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မစ်ရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေးလာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်းရှင်မှာမှန်မဗျာနိုးရာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကိုယ်လိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်စဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသိုလ်နဲ့နှုတ်ထလာတာလေလို့ရေးလာပါတယ်ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပရိသတ်တွေဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွဲလွဲကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်เนาะတခြားနိုင်ငံတွေနဲ့တော့ကွာပါတယ်ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကိုယ့်အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်ဒီဘက်တော်ရရှင်နေရဲ့စာရီမှတ်ချက်တွေကိုဒီမှာရင်ရက်ချင်ပါတယ်ဒေးတောင်းလာတဲ့တော်ရရှင်နေအတွက်မြန်မာသတင်းလေးတစ်ပုဒ်ဒေးလက်ဆောင်ပေးဖို့မှာဖြစ်ပါရင်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေးလက်ဆောင်ကဏ္ဍမှာဒေးသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုမြန်မာသတင်းလေးတစ်ပုဒ်ဒေးလက်ဆောင်တောင်းထားရဲ့တော်ရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့တော်ရရှင်တောင်းထားရဲ့သတင်းလေးထုတ်လွှင့်ပေးကြပါမယ်။ထွေးတော်ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာဒေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay ထွေးတော်ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီဒေးတောင်းထားရဲ့တော်ရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင်။
မြန်မာပြည်
ဆိုထားရဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေယူကနေဖတ်ယူနားဆင်နိုင်တဲ့ပြင်ဗီ ည်း Facebook ပေါ်မှာပြန်ပြီးနားဆင်နိုင်တယ်လို့မျိုး View ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.viewnews.com ဖြစ်ပါတယ်။ View ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
Near the poop will need a time. Chilen and David in it. Do she nagalanya la padibu ya? Nematima says Bamia for Bazi. Nematima Taya Chenye ya Bazi. The Lona la dunya. Do the two quacko sing a bar. Chilen chan.
အေးသနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်ပြည်ကရင်ရလာမယ့်နှစ်တစ်ဟာဝက်နှစ်ဖြစ်တာကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့ဝက်ပြတိုင်းဟာရေပန်းစားစီကားနေပါတယ်။ဝက်နှစ်အထိမ်းအမှတ်ဖြစ်တရုတ်နိုင်ငံစာတိုက်ကဝက်ပုံတစ်စိတ်ကောင်းတစ်စုံကိုထုတ်လုပ်လိုက်ပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကတင်ပြပေးထားပါရဲ့ရှင
်။ပြည်ကရင်အရာနှစ်သိကူးရဲ့နီးကပ်လာနေပြီဖြစ်ပြီးတော့လာမယ့်နှစ်သိဟာဝက်နှစ်ဖြစ်တာကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့ဝက်ပြတိုက်ကတော့ရေပန်းစားစီကားနေပါတယ်။တောင်ကိုရီးယားနိုင်ငံဆူမြူရော်နာမှာရှိတဲ့အင်ချွန်မြို့မှာတည်ရှိတာဖြစ်ပြီးဒီဝက်ပြတိုက်မှာဝက်ပုံပါတဲ့အမှုပညာလက်ရာမျိုးမျိုးကိုညှင်းတွေးကြမှာဖြစ်တယ်လို့ဝက်ကလေးတွေရဲ့ဖျော်ဖြေမှုကိုလည်းကြည့်ရမှာပါ။အဲ့ဒီတွေအနေနဲ့ဝက်တွေရဲ့ဖျော်ဖြေမှုကြည့်ရှုရမယ့်အပြင်ကိုပဲဒီသူတို့ကိုလည်းထိတွေ့ကင်တွယ်နိုင်ပါတယ်။ဝက်နှစ်သစ်ကိုကြိုဆိုဖို့အတွက်မိဘတွေဟာသူ့ရဲ့ကလေးတွေကိုပြတိုက်ကိုခေါ်ပြီးတော့ပြကြပါတယ်။ဒီပြတိုက်မှာနိုင်ငံပေါင်း23နိုင်ငံကဝက်အမှုပညာလက်ရာပေါင်း9000ကိုပြသထားပြီးတော့အယောင်ဆုံးဝက်ရုပ်ထုပေါင်း88ခုလည်းပါဝင်ပါတယ်။ဒီကိုလာရောက်တဲ့သူဟာပြီးခဲ့တဲ့နှစ်ကထက်30ရာခိုင်နှုန်းပိုများပြီးဒီနှစ်အတွင်းမှာလာရောက်သူ13000ကျော်မယ်လို့ခန့်မှန်းထားပါတယ်။ဝင်ကြီးအနေနဲ့ကတော့လူကြီးတယောက်ကိုကိုရီးယားဝမ်9000အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာကျော်လောက်ကျသင်မှာဖြစ်ပါတယ်ရှင
်။ဟေးဒါမဲ့နေ့တရုတ်နှစ်တဲ့ဟာဝက်နှစ်ကိုကြားရောက်မှဖြစ်တဲ့အတွက်တရုတ်စားရိုက်ကဝက်ပုံတစ်စိတ်ကောင်းတစ်စုံကိုထုတ်လုပ်လိုက်ပါတယ်။နှစ်တဲ့အတွက်အထူးတစ်စိတ်ကောင်းကိုနာမည်ကြီးအမှုပညာရှင်ဟမ်မေလင်းကဒီဇိုင်းဖန်တီးပေးထားတာဖြစ်ပါတယ်။ပထမပုံမှာဝက်တစ်ကောင်ဟာပိုပြီးကောင်းမွန်တဲ့ဘဝကိုပြေးသွားတဲ့ပုံဖြစ်ပြီးတော့ဒုတိယပုံမှာတော့မိသားစု5ယောက်ပါတဲ့ဝက်မိသားစုပျော်ပျော်ရွှင်ရွှင်နေနေတဲ့ပုံဖြစ်ပါတယ်။ အဲ့ဒီဒဇိကောင်းတစ်စုံကို 2.4 ယွမ်းအမေရိကန်ဒေါ်လာ35စင်လောက်ကျသင့်မှာဖြစ်ပြီးတော့လွန်ခဲ့တဲ့6နှစ်ကထုတ်ဝေခဲ့တဲ့ဒဇိကောင်းတွေထက်စာရင်ပမာဏနည်းနည်းပဲထုတ်ဝေမှာဖြစ်ပါတယ်အသက်82နှစ်ရှိနေပြီဖြစ်တဲ့တရုတ်အမှုပညာရှင်ဟန်မီလင်းဟာ2008ခုနှစ်ကပေကျင်းအိုလံပစ်အားကစားပွဲအထိမ်းအမှတ်အယုတ်ဖူဝါကိုလည်းဒီဇိုင်းဖန်တီးပေးခဲ့သူဖြစ်ပါတယ်ခင်ဗျာ
စပန်နိုင်ငံကမက်ဆူကျောမြို့လေးတစ်ခုမှာတော့သွန်စားတဲ့မြောက်တအုပ်ဒကြိုးပေါ်မှာလမ်းလျှောက်သွားတဲ့ဗီဒီယိုဟာနာမည်ကြီးလူကြိုက်များနေပါတယ်။52စက္ကန့်ကြာရိုက်ကူးထားတဲ့ဒီဗီဒီယိုကို Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာဖြစ်ပြီးတော့ဂျပန်အမျိုးသမီးတူကရိုက်ကူးခဲ့တာပါ။မြောက်တွေဟာနှင်းတွေထူထဲထဲကျနေတဲ့အချိန်ဒကြိုးနှစ်ခုကြားမှာလမ်းလျှောက်သွားခဲ့ကြတာပါ။အောက်ကတက်ကျူးကို6နှောက်နဲ့ညှက်ထားပြီးအပေါ်ဘက်ကတက်ကျူးကိုတော့လက်နှစ်ဖက်နဲ့တွဲလျောင်းကိုရှောက်ခဲ့ကြတာပါ။ဒီမြောက်ကလေးတွေဟာ Snowmonkey လေးတွေဖြစ်ပြီးအင်းညလာတဲ့ဆောင်းရသည်မှာရေပူစမ်းမှာစင်တက်ကြတဲ့သရဝါလေးတွေဖြစ်ပြီးသူတို့ကိုကြည့်ဖို့အတွက်ကမ္ဘာလက်ခီးသွားတွေအများကြီးအဲ့ဒီဒေသကိုလာကြတာလည်းဖြစ်ပါရဲ့ရှင
်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျပန်နိုင်ငံတိုကျိုမြို့ကတင်တိုဖျားရှိခိုးကြောင်တို့ကူမှာဒုတိယနီးပါးလောက်စုဝေးပြီးရေခဲရေစိန်ခဲ့ကြပါတယ်။ပွဲတော်မှာနှစ်သက်စုတောင်းတွေအပြန်အလှန်တောင်းပေးခဲ့ကြပြီးတော့သူတို့ရဲ့စိတ်ဝိညာဉ်တွေကိုတန့်စင်စေဖို့နဲ့လာမယ့်နှစ်မှာကျန်းမာရေးကောင်းစေဖို့အတွက်လှုပ်ခဲ့ကြတာပါ။ပါဝင်သူ68ယောက်မှာအမျိုးသမီး12ယောက်ပါဝင်ပြီးအသက်အကြီးဆုံး89နှစ်ကနေ9နှစ်အရွယ်ကလေးတစ်ယောက်အထိပါဝင်ခဲ့တာဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲဟာဒီနှစ်မှာတော့64ကြိမ်မြောက်ကျင်းပတာဖြစ်ပြီးပြင်ပအပူချိန်5ဒီဂရီဆယ်စီယပ်စ်ပဲရှိနေကြတာပ
ါ။ဘတ်ကင်ဖြူထွေးနဲ့ကိုငိမ့်ညင်းတို့စီစဉ်တင်ဆက်ပေးထားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှားဆင်ကြရတာပဲဖြစ်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ခုအစီအစဉ်တွေအဆုံးမတက်ခင်မှာသတင်းချင်းချုပ်ကိုကိုသားညိုဦးကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်သူ့မှာဆိုးရလုပ်ငန်းတွေတစိမ့်တစ်ပိုက်ရပ်ထားတာကိုဆုံးတတ်နိုင်ရေးကြိုးပမ်းမှုတရအနေနဲ့တမန်တော်နဲ့ထရမ့်ဟာသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုဒီမိုကရက်တီနဲ့ညှိနှိုင်းဖို့အစိုးပြုချက်တည်းအစီအစဉ်ကကန့်လှမ်းပါတယ်ဒါပေမဲ့သူမိကုံးမပြောခင်ကလေးကကတိုက်ခန့်ဒီမိုကရက်ပါတီဘက်ကဒီကန့်လှမ်းချက်ကိုပယ်ချပါတယ်ရပ်ထားတဲ့ဆိုးရလုပ်ငန်းတွေကိုအရင်ဖွင့်ပေးပြီးတော့မှညှိနှိုင်းမှုတွေလုပ်နိုင်မယ်ဆိုပြီးတော့ဒီမိုကရက်ဘက်ကတုံ့ပြန်ပါတယ်စတင်နေနေလေပိုင်းတော့အင်ပီရိုကနေပြီးတော့တရိုက်ထုတ်လွှင့်တဲ့မေကွန်းနယ်မှာလူမှုကြီးကြပ်ရေးကိန်းတွေထိန်းချုပ်ဖို့ဖယ်ရယ်ဝင်တဲ့နောက်ထပ် 2,950 ထပ်ထားပြီးတော့290ကီလိုမီတာအရှည်ရှိတဲ့မက္ဆီကိုနယ်စပ်မှာတံမိတိုင်းခက်ရေးအတွက်ဒေါ်လာ 5.8 ဘီလီယံဆိုပြီးပါတယ်။အပြန်အလှန်အားဖြင့်တော့လူမှုကြီးကြပ်ရေးနဲ့ပတ်သက်လို့သူမူလတော်ကဖြတ်သိမ်းမှုရထားတဲ့အစီအစဉ်တစ်ခုကိုတော့အပေးယူလုပ်မယ်ဆိုပြီးကန့်လန့်ထားပါတယ်။ဒါကာလို့ခေါ်တဲ့အမေရိကန်ပြည်အောင်စုထဲခရီးပွားမှာရရှိလာသူတွေကိုကာကွယ်ပေးအစီအမံနဲ့ TPS လို့ခေါ်တဲ့လက်တင်အမေရိကနဲ့အာဖရိကနိုင်ငံတချို့ကရှေ့ပြောင်းသူတွေကိုပေးထားတဲ့ရာယီအကာအကွယ်ပေးအစီအမံလို့ဖြစ်ပါတယ်။အော်တိုအော့ခ်တာနက်စီပလူစီကတော့ဒီကန့်လန့်ချက်တွေဟာမူလကလေးကသူတို့ကန့်ကွက်ထားတဲ့ကန့်လန့်ချက်တွေဖြစ်တာမို့လက်မခံနိုင်တဲ့အကြောင်းနဲ့အခုသမ္မတရဲ့ကြိုးပမ်းမှုဟာစိတ်ဆေနာကောင်းတဲ့လှုပ်ထားမဟုတ်ဘူးဆိုပြီးတော့ဆွဆွတုံ့ပြန်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အောက်လွတ်တော်အမတ်တူဖြစ်တဲ့တက်လူဝဲကတော့အစိုးရလုပ်ငန်းတွေရထားတာကိုနီးနာတစ်ခုအနေနဲ့သုံးပြီးတော့ညှိနှိုင်းတာမျိုးကိုသူတို့အနေနဲ့လက်မခံနိုင်ဘူး။အရင်ဆုံးတော့အစိုးရလုပ်ငန်းတွေအားလုံးပြန်ဖွင့်ပေးရမယ်ဆိုပြီးတော့တောင်းဆိုပါရစေ။မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂညီညွတ်ရေးစခန်းတွေတဲကတစ်ခုတိုက်ခိုက်ခံရတာကြောင့်မလို့ကုလညီညွတ်ရေးတပ်ကတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့ရပါတယ်။ဒါဘုသူ့လက်ချက်ဆိုတာမသိရသေးပါဘူး။မာလီနိုင်ငံမှာတော့2013ခုနှစ်ကလေးကအစ္စလမ်သဘုံထမှုနဲ့မတူမညီဖြစ်နေတဲ့အခြေအနေတွေကြောင့်ကုလညီညွတ်ရေးထိန်းတက်တွေခြားထားခဲ့ရတာဖြစ်ပါလေ။အာဖဂန်နစ္စတန်နိုင်ငံမှာတော့လာမယ့်ယူကောက်ပွဲအတွက်အစိုးပြုလုပ်ငန်းတွေလုပ်နေရမှာအခုတနင်္ဂနွေနေ့မှာအဆုံးသတ်သွားပြီဖြစ်ပါတယ်ခင်ဗျ
။တင်းချင်းချက်ကိုကိုသားညွန်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925/30နဲ့လိုင်းလက်မီတာ190လို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများပြန်ဆက်အောင်ပ
This program has come to you from the Voice of America, Washington.